Ivory Coast နိုင်ငံမှာစားသုံးဖို့အတွက်မသင့်တော်တဲ့ဆန်တန်ဂျင်တပေါင်း8000ကိုဗိုလ်ဘူးနေကဖျက်ဆီးတိခဲ့တယ်လို့ကျွန်မတာဝန်ခံတွေကပြောကြောင်းအာဖရိကကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ဒီဆန်တွေကမြန်မာနိုင်ငံကလာတဲ့ဆန်တွေဖြစ်ပြီးစားသုံးဖို့အတွက်မသင့်တဲ့အတွက်ဒီဆန်တွေကိုမြေဖို့တဲ့နေရာမှာသွားပြီးသွန်ပစ်ခဲ့တာဖြစ်ပါတယ်။ဒီဆန်တွေကိုအာဖရိကအနောက်ကကင်ဂလန်ဒေသတစ်ဖက်ကဂါနာ၊ဂျီနီနဲ့တိုဂိုနိုင်ငံတွေကလည်းအရေးတွေးမပြည့်မီတဲ့ပြဿနာကြောင့်လက်မခံဘဲငင်းပယ်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့နောက်ဆုံးမှာ Ivory Coast နိုင်ငံကလက်ခံခဲ့တာဖြစ်ပြီးဒီဆန်တွေကိုမျိုးတော်အပိုင်ခြံကိုပို့ပြီးအရေးတွေးစစ်ဆေးခဲ့ရတာနဲ့အရေးတွေးမနှိမ့်ပဲစားသုံးဖို့မတင်ကြောင်းတွေ့ရှိခဲ့ရတယ်လို့ဖော်ပြထားပါတယ်။အာဖရိကဒေသတစ်လုံးမှာဆန်ကိုအဓိကထားစားသုံးကြတာပါ။ဒါပေမဲ့စားသုံးဖို့လိုအပ်မှုကအမြင့်စစ်ဆေးတိုးနေတဲ့အတွက်ဒေသခံဒေသမားတွေရဲ့စိတ်ကြိုးမှုနဲ့မလုံလောက်ပဲပြပကကြံသွင်းရတာပါ။အနောက်အာဖရိကကင်ဝင်ဒေသတစ်လုံးကနိုင်ငံတွေဟာကုန်းကင်းပိုင်းမှာရှိတဲ့သူတို့ရဲ့အင်းကြီးချင်းနိုင်ငံတွေအတွက်ပါလိုအပ်တဲ့ကုန်းတွေကိုဖြည့်ဆည်းပေးရတာဖြစ်ပါတယ်။ဂါနာနိုင်ငံဟာအင်းကြီးနီးချင်းဘာကီနာဖာဆိုနိုင်ငံအတွက်ပါကုန်းပစ္စည်းတင်ပို့ပေးတဲ့လမ်းကြောင်းဖြစ်ပါတယ်။စိတ်ကမ်းတွေကပစ္စည်းတင်သွင်းရမှာအရာရှိတွေအောက်တိလိုက်စားမှုကြောင့်ကုန်းပစ္စည်းအရေးတွေဆွဆဲမှုဆန်းမှာပြဿနာအမြဲကြုံရတတ်ပါတယ်။